သမရဦးသိန်းစိန်ကဂရီပေးထားတဲ့အတိုင်းနိုင်ငံရေးအကျဉ်းသားတွေအားလုံးဒီနေ့မကုန်ခင်ပြန်လွတ်ပေးဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။လူ့ခွင့်ရေးပြည်ပြင်ပြောင်းလဲမှုပိုင်းမှာမြန်မာအစိုးရရဲ့တန်တိတ်ထန်ခိုင်မာမှုဟာမေကွန်းထုတ်เสียဖြစ်နေတယ်လို့ထောက်ပြကြပြီးတော့နိုင်ငံတကာသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးဖို့လဲတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုကျော်ကျော်သိန်းကဆက်ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံကျင်းထောင်တည်တည်မှာကြန့်ရှိနေသေးတဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုဒီနှစ်မကုန်ခင်မှာပြန်လွှတ်ပေးမယ်လို့သမရဦးသိန်းစိန်ကကတိပေးထားတာကိုအကောင့်ထည့်ဖော်ဖို့ရာအချိန်ကာလကတိတ်မကြံတော့ပါဘူး။မကြသေးခင်အချိန်တွေတုန်းကပဲနိုင်ငံရေးကျင်းသားအတော်များများကိုလွှတ်ပေးခဲ့ပြီးဖြစ်ပေမဲ့နှစ်ကုန်မှုသတင်းနှစ်ပတ်တောင်မကြံတော့တဲ့အတွက်ပေးထားတဲ့ကတိအတိုင်းကြံနေသေးတဲ့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးပါလို့နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ AI ကတောင်းဆိုတာပါ။
Amnesty International is saying is that there are still many prisoners of conscience behind bars in Myanmar.and there are still many activists who are facing
အချင်းအောင်နေတဲ့မှာနိုင်ငံရေးအကျဉ်းသားအများပြားကြံနေသေးတဲ့အပြင်တက်ကြွလှုပ်ရှားသူအများပြားဟာလည်းဘာမှကျူးလွန်တာမဟုတ်ဘဲသူတို့ရဲ့လူခွင့်ရေးကိုကျင့်သုံးရုံတက်တက်နဲ့ဖမ်းဆီးခံထားရတာတရားရင်ဆိုင်နေရတာတွေရှိနေပါတယ်။ဒါကြောင့်နှစ်မကုန်ခင်မှာနိုင်ငံရေးအကျဉ်းသားအလုံးလွှတ်ပေးမယ်လို့မြန်မာအစိုးရကဂရီပေးထားတဲ့အတိုင်းလှုပ်ဆောင်ဖို့ကျွန်တော်တို့လိုလားပါတယ
်။ AI အဖွဲ့ရဲ့အစဒေတာရေးရပြောရေးဆိုခွင့်ရှိသူ Olof Blomqvist ပါသူတို့ဖွဲ့ရဲ့ဒီဇင်ဘာလ20ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာမောင်းတော်မှာထောင်ဒဏ်18နှစ်ချခံထားရတဲ့ဒေါက်တာထွန်းအောင်ပေါင်းတယ်ထောင်မှာအဖမ်းခံထားရပြီးအခုထိတရားရုံးကနေဆုံးဖြတ်ချက်မချသေးတဲ့ဒေါ်မင်းမြင့်အေးဒေါ်ခင်မိမိခိုင်နဲ့ကိုတန်းစင်ထက်တို့ကိုနာမည်နဲ့တကွနမူနာဖြစ်ရပ်တွေအဖြစ်ဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံဟာပြင်ပကဘာနဲ့ထိတွေ့ဆက်ဆံလာပြီးအပြောင်းလဲတွေပေါ်ဆောင်ပြီးတော့အပြူသဘောဆောင်တဲ့ဒုတက်မှုတချို့ရှိခဲ့တာကို AI အဖွဲ့ကအသိမှတ်ပြုပါတယ်။ဒါပေမဲ့လည်းအစိုးရအနေနဲ့ကင်တွယ်ဖြေရှင်းရမယ်လူခွင့်ရေးဆိုင်ရာစိန်ခေါ်ချက်တွေကြီးကြီးမားမားရှိနေသေးတယ်လို့ပြောပြီးအဲ့ဒီအထက်မှာမှနိုင်ငံရေးကျင်းသားကိစ္စကိုနမူနာတစ်ခုအဖြစ် Olof Blomqvist ကထောက်ပြပါတယ
် Even if we have seen many releases of prisoners of conscience and of political prisoners in Myanmar over the past year we are still seeing many more
လူငယ်တဲ့နှစ်အတွင်းနိုင်ငံရေးကျင်းသားတွေလွှတ်ပေးတာကိုကျွန်တော်တို့တွေ့ခဲ့ရပေမဲ့လည်းတက်ကြွလှုပ်ရှားသူအများပြားဟာသူတို့ရဲ့အမြင်သဘောထားကိုငြင်းငြင်းချမ်းချမ်းထုတ်ပေါ်တာဆန္ဒပြပွဲမှာငြင်းငြင်းချမ်းချမ်းပါဝင်တာနဲ့ပဲအဖမ်းခံနေရတာကိုတွေ့နေရပါတယ်။တိတ်ကိုစိတ်ပူစရာကောင်းတဲ့အခြေအနေတစ်ခုကတော့လွန်ခဲ့တဲ့နှစ်တွေကလွတ်လာခဲ့တဲ့နိုင်ငံရေးကျင်းသားတွေကအများပြားပြန်ပြီးတော့အဖမ်းခံနေကြရတဲ့ကိစ္စပါ။အဲ့ဒီအခြေအနေကလွတ်ပေးခဲ့တာတွေကိုအတိတ်ပဲမဲ့စေပါတယ်
။နှစ်မကုန်ခင်နိုင်ငံရေးကျင်းသားတယောက်မှအကျဉ်းထောင်တွေထဲမှာမရှိစေရတော့ဘူးဆိုပြီးပေးထားတဲ့ကတိကိုအကောင့်တွေဖော်ဖို့ကအချိန်သေးမကြံတော့သလိုလက်ရှိကြံနေသေးသူတွေအလုံးပြန်လွတ်လာပြီဆိုရင်တော့မှအကျဉ်းကျမဲ့အရေးရင်ဆိုင်နေရသူတွေကဆက်ရှိနေတာမို့မြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအစိုးရရဲ့တန်ဋိဌာန်ကိုမေးခွန်းထုတ်เสียဖြစ်နေတယ်လို့ AI အဖွဲ့ကပြောပါတယ်။အစိုးရအနေနဲ့ဘာသာရေးနဲ့လူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခတွေကိုအမြန်ဆုံးကင်တွယ်ဖြေရှင်းဖို့အပြင်လူမျိုးစုဒေသတွေကပဋိပက္ခတွေမှာလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေအနေနဲ့တာဝန်ခံစေဖို့ဝေးလံတဲ့ဒေသတွေမှာအရေးပေါ်အကူအညီလိုအပ်နေသူတွေစီကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ပြည်တွင်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအကူအညီတွေပေးနိုင်အောင်ခွင့်ပြုဖို့ကိုလည်း AI ကတိုက်တွန်းပါတယ်။ AI အဖွဲ့ကဒီဇင်ဘာလ20ရက်နေ့မှာမြန်မာအစိုးရကိုအခုလိုတောင်းဆိုခဲ့တဲ့အပြင်ဒီဇင်ဘာလ19ရက်နေ့တုန်းကလည်းပြည်သိအခြေဆိုင်လူ့ခွင့်ရေးအဖွဲ့ဖြစ်တဲ့ FIDH အပါအဝင်မြန်မာနဲ့ကမ္ဘာတဝန်းလူ့ခွင့်ရေးအဖွဲ့အစည်းပေါင်း40ခုကအမေရိကန်သမ္မတဘရက်ကိုဘားမားစီအိပ်ဖွင့်ပေးစာတစ်စောင်ပေးပို့ပြီးမြန်မာဆွေရအနေနဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုပြန်လွှတ်ပေးရေးဖိအားပေးတောင်းဆိုဖို့တိုက်တွန်းခဲ့ပါတယ်မြန်မာတာဝန်ရှိသူတွေအနေနဲ့လူမှုရေးနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်နဲ့နှိမ့်ဆက်ညံ့မှန်းမှုရက်စက်တဲ့လူမဆန်တဲ့ဒါမှမဟုတ်လူအဆင့်တန်းနှိမ့်ချတဲ့ပြည်မှုဆက်ဆံမှုသို့မဟုတ်အပြစ်ပေးမှုတွေကိုစန့်ကျင်တဲ့နိုင်ငံတကာသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးပြီးအဲ့ဒီပြဋ္ဌာန်းချက်တွေကိုပြည်တွင်းဥပဒေတွေထဲမှာပေါင်းစပ်ထည့်သွင်းပြဋ္ဌာန်းပြီးတော့မူဝါဒပိုင်းရောလက်တွေ့ပိုင်းမှာပါအကောင့်ထည့်ဖို့ AI ဖွဲ့ကတောင်းဆိုထားပါတယ်ခင်ဗျာ